ချင်းပြည်နယ်ပူတာအောင်မြို့နယ်တွင်မှစစ်ကောင်စီနှင့် KIA အကြားတိုက်ပွဲဖြစ်ပွားနေတာကြောင့်ကျေးရွာနှစ်ရွာထဲမှာထောင်နဲ့ချီတဲ့ပြည်သူတွေဟာတောတောင်တွေထဲမှာပုန်းခိုနေကြရပါတယ်။စစ်ပြေးဒုက္ခတွေအများစုအနေနဲ့အဓိကအမိုးအကာတွေလိုအပ်နေကြပြီးရေရှည်အတွက်အရိခအခက်ခဲပါရှိနေကြပါတယ်။ပူတာအုပ်ကစစ်ဆောင်အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ
။ပူတာအုပ်မြို့နယ်အတွင်းစစ်ကောင်စီနဲ့ကချင်လက်နက်ကိုင် KIA တို့ကြောင့်ဖေဖော်ဝါရီလတရနေ့ကလေးကစပြီးတိုက်ပွဲတွေဖြစ်နေတဲ့အတွက်လုံရှာရန်ရွာနဲ့စွမ်းပြည်ရန်ရွာကရွာသားတွေဘီလူရမှာထွက်ပြေးပုန်းခိုနေကြရပါတယ်။လုံရှာရန်ရွာကဒေသခံတွေဆိုရင်လောလောဆယ်တောတောင်တွေထဲမှာထွက်ပြေးနေရတဲ့အကြောင်းစစ်ဘေးရှောင်မျိုးသမီးတူက VOA ကိုပြောပါတယ်
။အဲလုံရှာရောင်မှာလည်းအဲ့လိုပဲတိုးတိုးဆောင်နဲ့တောနေရ။အခုမင်းရဲ့၃ရက်လောက်ရှိပြီ။လုံရှာရောင်မှာအုပ်စုလိုက်ဆိုတာနည်းနည်းဘူးနော်။ဒီကမှာစက်တည်လာပြီဆိုတော့နှိမ့်ဆက်မှာကြောက်လို့လေတော့အမြတ်ကြီးတွေကတက်မှာပဲထောင်ထားတယ်ဆိုတော့မှပုံးကြီးကြီးလာတယ်ဒီမှာငါတို့ကြောက်မှာကြာမှာကြေးကြမှာပဲဒီမှာအမြပုံးကြီးမှာလို့လေကြောက်တယ်နောက်ပြန်ဒီလာတော့လေနဲ့လာတိုက်မှာလို့လေကြောက်နေလို့
တော်တယ်မှာပုံးဆောင်နေရသူအကြီးအတွက်ကိုသူအတိအကျမသိပေမဲ့စစ်ပြေးဒုက္ခတွေတွေ့ကြုံနေရတဲ့အခက်အခဲကိုသူကအခုလို့ဆက်ပြောပါတယ
်ခက်ခဲကဒီမှာအချို့လူတွေကမှအမိုးကမရှိဘူးတော့ပြေတော့သွားနေပြီနော်ဒီဆောက်ကူအမိုးမိုးကူမျိုးကာရင်းရှိဘူးပေါ့တော့လည်းမြင်နေအရင်တော့ခါရောက်ပြီးသားမိုးလေးတိရတော့နေတာလည်းဒီရမိုးရွာလိုက်လို့ပေါ့အဲ့လိုမြင်နေဘာစရာရိတ်ခါဆိုတာလည်းခံပါတယ်ဆိုတာအခုဘယ်လိုမြင်ဘယ်လိုပြောမလဲသူတို့အဲစီမီယာဘလောက်ကြာနေဆိုတော့မပြောနိုင်ဘူးမတို့ပါနိုင်တာသတင်းခွဲအဲ့လိုမျိုးပဲပါနိုင်ရေရှည်ဆိုတော့အရင်တော့ခါရောက်မဲ့ပုံကြည့်တယ်
ဒေသရင်းကူညီနေသူတွေကတော့လုံရှာရန်ရွာကစစ်ဘေးရှောင်သူအနည်းဆုံး2000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။လုံရှာရန်ရွာသားတွေလိုပဲတောတောင်ထဲမှာပုန်းရှောင်နေရတဲ့စွမ်ပီယန်ရွာသား1000ကျော်ရှိတယ်လို့စွမ်ပီယန်ရွာသားတယောက်ကပြောပါတယ်။အခုလိုပူတောင်မြို့နယ်ကတောတောင်တွေထဲမှာပုန်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ရိခာပို့ပေးနိုင်ဖို့လဲအခက်အခဲတွေရှိနေပါတယ်။စစ်တပ်ဘက်ကကုန်ပစ္စည်းတွေကိုကန့်တန့်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတူကပြောပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီအစားအသောက်တွေပါပြီးပြည့်စုံတယ်ဆက်ချက်မှုများအများကြီးရှိရကြအောင်ဒီချိန်မှာဆက်လာတဲ့ဒါတွေကုန်တင်တာတွေပါတော့ကျွန်တော်ဆက်ရှိရတာတော့ဘယ်လိုဆန်းစီဆမ်းမတင်ခဲ့ပါ့ကြာကုန်လုံးကမတင်ခဲ့ဘူးပါကြာစစ်တပ်ခတာပေါ့နော်ကြာဒီတော့ဆက်ကနေတင်လို့မရဟုတ်အဲ့တော့ကြားမှာဖြစ်နေကြဟုတ
်အခုလိုမျိုးစစ်တပ်ဘက်ကအခြေခံစားကုန်တွေတည်ယူဖို့ကန့်တန့်နေတဲ့အတွက်ကြေးရွာ12ရွာလောက်အထိအစားအသောက်ရိတ်ခါအခက်အခဲဖြစ်နိုင်တယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလတရနေ့ကလုံရှာရန်ရွာနဲ့စွမ်ပီယန်ရွာကစစ်ကောင်စီတပ်စခန်းကို KIA ကတိုက်ခိုက်ပြီးစွမ်ပီယန်စခန်းကို KIA ကသိမ်းယူခဲ့တာပါ။၃ရက်နေ့မှာတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်စွမ်ပီယန်ရွာသားတွေတောတောင်တွေထဲမှာထွက်ပြေးပုန်းခိုနေကြရတာဖြစ်ပါတယ်။လုံရှာရန်ရွာကတော့ဒီလ9ရက်နေ့မှာနောက်တစ်ကြိမ်တိုက်ပွဲထပ်ဖြစ်ပြီးကြေးရွာအနီးနားကိုလက်နက်ကြီးကြတာနဲ့လေကြောင်းကတိုက်ခိုက်မှာကိုစိုးရိမ်တာကြောင့်ထွက်ပြေးနေကြတာလည်းဖြစ်ပါရယ်ခင်ဗျာ။